မြန်မာနိုင်ငံက HIV AIDS ဝေဒနာတဲ့အသက်အရွယ်ဆုံးကိုကူညီဆောင်ရှောက်ပေးနေတဲ့ NLD HIV AIDS ကူညီဆောင်ရှောက်ရေးဂိဟာ NAC ဟာရမုံငွေလုံလောက်မှုမရှိတဲ့အခြေအနေအောက်မှာပဲမိဘမဲ့ကလေးတွေနဲ့ဝေဒနာတွေတွေကိုဆက်ပြီးအကူအညီပေးပြုစုဆောင်ရှောက်နေပါတယ်။ရန်ကုန်တိုင်းအရှိတကုံမြို့နယ်မှာရှိတဲ့ဂိဟာအတွက်အကူအညီတွေလိုအပ်နေပြီးလက်ရှိအစိုးရနဲ့အာဏာရပါတီစီကနေကူညီထောက်ပံ့မှုမရဘူးလို့ဂိဟာတာဝန်ရှိသူတူကလည်းပြောပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
NLD AIDS စင်တာလို့ခေါ်တဲ့ခုခံအားကျစမှုယောဂကကွယ်ရေးနဲ့ပြည်သူစောင့်ရှောက်ရေးဂိဟာကို2000ခုနှစ်ကတည်းကစတင်လှုပ်ဆောင်လာတာပါလက်ရှိမင်္ဂလာတောင်ညွတ်မြို့နယ်ဖြီသူလွတ်တော်ကိုယ်စားလှယ် W သေးဦးဆောင်ပြီးစတင်ဖွဲ့စည်းလှုပ်ဆောင်လာတာဖြစ်ပြီးတော့လူငယ်တဲ့အစိုးရလက်ထက်ကအမျိုးမျိုး PR တွေနဲ့ရင်ဆိုင်ခဲ့ရပူပါတယ်အစိုးရတဲ့လက်ထက်မှာတော့အရင်တုန်းကလို PR ပေးခင်ရတာတွေမရှိတော့ပေမဲ့လက်ရှိအာဏာရပါတီနဲ့အစိုးရစီကကူညီထောက်ပံ့မှုတွေမရရှိသလောက်ပဲလို့NAC ဂေဟာရဲ့ဒုတိယတာဝန်ခံဦးစိုးရစာတွန်းကအခုလိုရှင်းပြပါပါတယ်
။2015မှာသူရေကောက်ပေါ်မှာ NLD ရဲ့နိုင်ကျွန်တော်က NAC ဆိုတာ NLD AI Center ဆိုပြီးပေးတာ NLD ခေါင်းဆောင်အောက်မှာနေတာပေါ့ဗျာ။သူကအရင်တစ်ချိန်ကကျွန်တော်ဒါနိုင်ငံရေးရပါပါနေတဲ့လူဝေးပရဟိတလုပ်ငန်းဖြစ်နေကြဘူး။ဒါပေမဲ့ခက်သွားတာ2015ရေကောက်ပေါ်ပြီးရဲ့ NLD ဆိုတာဖွဲ့တယ်။ NLD ပါတီနဲ့ NLD ဆိုတာကျွန်တော်တို့လက်မရှိဘူး။အဲ့ဒါကျွန်တော်တို့အကြီးဆုံးတော့ shop ခေါ်မှာပေါ့နော်ကျွန်တော်နည်းနည်းအားသိရတဲ့ကိစ္စမျိုးဖြစ်နေတာပေါ့လက်ကိုမကြည့်ဘူး
။ဂေယာမှာလက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲနဲ့ပတ်သက်လို့လည်းဦးစိုးရစာတွန်းကအခုလိုပြောပါရယ်
။ကျွန်တော်ရံမုံဝင်မရှိဘူး။ရံမုံဝင်မရှိဘူး။ကျွန်တော်ကဒီအခြားသော NGO တွေလိုမျိုးလည်းကျွန်တော် project တို့ proposal တို့မရှိဘူး။အဲ့တော့ကျွန်တော်ကအခုအဓိကဘာလဲဆိုပြည်တွင်းမှာရှိနေတဲ့တပိုက်တနိုင်အလူရှင်တွေပေါ့မိခိုးပြီးတော့လုပ်နေရတာပေါ့။လုံးနေရတယ် data တစ်အချက်ခက်ခဲပေါ့အဓိကတော့ဒီ fan အဓိကအခက်ခဲဒုတိယအချက်ဆိုတော့ကျွန်တော်ကဒီ fan ရဲ့နောက်ွယ်မှာဖြစ်လာတဲ့ပြဿနာလေးပေါ့ဒီတကယ်ကိုစနစ်တကျမွေးမြူများတဲ့ဟိုဝန်ထမ်းတွေမရှိဘူးမရှိတဲ့အခါကျတော့တချို့ခါလေးတွေမှာကျွန်တော်စီမံခန့်ခွဲရတဲ့အခက်ခဲလေးတွေရှိတာပေါ့နော်အဲ့ဒါလည်းအဓိကပြဿနာပေါ့နောက်သုံးချက်ဆိုတော့ဒါလည်း fan နဲ့ပဲပတ်သက်လာတာဒီကလေးတွေပညာရေးလို့ကျန်းမာရေးလို့ကျတော့ကျွန်တော်ကအများကြီးရုန်းကန်ရတာပေါ့နော်တကယ်လို့သာခုနလိုပြပြဝဝနဲ့ဒီရန်ကုန်ကပြပြဝါရှိမယ်ဆိုသူတို့ကျွန်တော်တို့လုတ်ပေးနိုင်တာလေအများကြီးလုတ်ပေးလို့ရတာပေါ့
ဒီ NAC ဂေဟာမှာတော့မိဘမဲ့ကလေးအပါအဝင် HIV AIDS ယောဂပူးကူးစက်ခံထားရတဲ့အသက်အရွယ်ဆုံးကယောဂသည်150လက်ကိုပြုစုစောင့်ရှောက်ထားတာပါဒီဂေဟာမှာရောက်နေတာ3နှစ်နီးပါးရှိဖြစ်တဲ့ယောဂပူးကူးစက်ခံထားရသူအသက်29နှစ်အရွယ်အမျိုးသမီးကတော့ဒီဂေဟာမှာနေထိုင်ရတဲ့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါတယ
်အခုဒီကိုရောက်လာတဲ့အချိန်ကအားလုံးကိုငကိုအဟိုမနေခဲ့တဲ့ဟာလည်းဒီမှာနေခဲ့ရတယ်ဘာမတူဘူးလေတူဒီမှာအကောင်လုံးကလည်းဟိုမိသားစုတွေလိုပဲမိသားစုအကောင်လုံးကထားပြီးတယ်အဲ့လိုမျိုးကိုနေရမှာလို့မဟုတ်ဘူးကိုနေရမှာကျတော့ဒီလိုမျိုးဖြစ်ပြီးတော့ကိုခွဲခြားမှုတွေအများကြီးပဲရှိတယ်အဲ့လိုဒီမှာကျတော့အဲ့လိုမျိုးခွဲခြားမှုလည်းမရှိဘူးနေရထိုင်ရတဲ့အဆင်ပြေတယ်စားတော့ပါတာစားအခုအလုပ်ကံရမှာစားအကောင်လုံးဆင်ပြေတယ
်လက်ရှိအားဖြင့်ဒီကေဟာမှာအသက်အငယ်ဆုံး17လသားအရွယ်ကနေအကြီးဆုံးအသက်80အရွယ်တိရှိတယ်လို့ဦးစိုးရစာတွန်းကပြောပြပါတယ်။ကျောင်းတက်နိုင်တဲ့ကျောင်းနဲ့အရွယ်ကလေးတွေအနီးအနားကကျောင်းအသီးသီးမှာတက်ရောက်ပညာသင်ယူနိုင်အောင်လဲစီစဉ်ပေးထားပါတယ်။ဒီကေဟာမှာငယ်စဉ်ကလေးကနေထိုင်လာပြီးအခုဆိုရင်တက္ကသိုလ်တက်နေပြီဖြစ်တဲ့ကျောင်းသူတဦးကိုလည်းတွေ့ခဲ့ရပါတယ်။ဂေဟာမှာရှိသူတွေအတွက်တနေ့ကုန်ကြစည်းဟာပြင်းပြကျက်2သိန်းခွဲလောက်ရှိပြီးကလေးတွေရဲ့နေ့စဉ်အာဟာရချမ်းမာရေးပညာရေးဆရာတွေအတွက်လူဝဲချက်တွေအများအပြားရှိနေစေဖြစ်တယ်လို့ဦးစိုးရတာတုံးကပြောပါလေခင်ဗျာ
ကိုကောင်းဆက်ဟင်းသတင်းပြပို့ထားရပါရှင်